ချစ်ခင်ကြီးနဲ့မောင်နှောမြို့နယ်မှာဆုံးခဲ့တဲ့မိနစ်တုန်းက ARSA အစွန်ရောက်လက်နက်ကင်တွေရဲ့တပ်ဖြတ်မှုကြောင့်တိုက်ဆုံးခဲ့ကြတဲ့ဟင်နူဘာသာဝင်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့နဲ့မတရားသဖြင့်အသက်ခံရတာတွေကိုနိုင်ငံတကာဘက်ကအသိမှတ်ပြုပေးဖို့ဟင်နူဘာသာဝင်တွေဘက်ကတောင်းဆိုလိုက်ပါတယ်။ရန်ကုန်မြို့မှာကျင်းပတဲ့ရခိုင်ပြည်နယ်အတွင်းဟင်နူဘာသာဝင်တွေတပ်ဖြတ်ခံရတဲ့နေ့နှစ်တည်းအခမ်းအနားမှာအဲ့ဒီလိုတောင်းဆိုလိုက်တာပါ။ဒီအကြောင်းကိုတော့အခမ်းအနားကိုကိုယ်တိုင်တော်ရောက်တင်ယူခဲ့တဲ့ VOA သတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါတယ်။
2019ခုနှစ်ဩဂုတ်လ25ရက်နေ့ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရေကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စခန်း30ကို ARSA အကြမ်းဖက်အဖွဲ့ကလူအင်အားသုံးပြီးတပြိုင်နက်တည်းအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားချိန်မှာအာဆာအကြမ်းဖက်အဖွဲ့ကမောင်နှောမြို့နယ်မြောက်ပိုင်းရဲဘော်ကြားကျေးရွာအနီးမှာဟိန္ဒူဘာသာဝင်အယောက်100ကျော်ကိုတပ်ဖြတ်ခဲ့ပါတယ်။ဒီလိုတပ်ဖြတ်ခံခဲ့ရမှုကြောင့်တိုက်ဆုံသူတွေကရည်စူးပြီးဒီကနေ့ရန်ကုန်မြို့မှာစုပေါင်းပွဲအခမ်းအနားကျင်းပတာပါဒီလိုကျင်းပရတာကစိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်ခဲ့သူတွေအတွက်တရားမျှတမှုရဖို့နဲ့အကြမ်းဖက်တပ်ဖြတ်ခံခဲ့ရလို့တိတ်ဆုံးခဲ့တဲ့ဟိန္ဒူဘာသာဝင်တွေသူတို့မိသားစုဝင်တွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့နဲ့မတရားသဖြင့်အသက်ခံခဲ့ရတာတွေကိုနိုင်ငံတကာဘက်ကအတိအမှတ်ပြုပေးဖို့တောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဥက္ကဋ္ဌဦးနန္ဒာကတော့အသားအရောင်လူမျိုးမခွဲကြပဲမတရားသဖြင့်အသက်ခံခဲ့ရတာတွေကိုနိုင်ငံတကာဘက်ကအသိအမှတ်ပြုပြီးတရားမျှတမှုကိုရှာပေးဖို့တောင်းဆိုသွားပါတယ
်ဟိန္ဒူဆိုရင်အားလုံးငြိမ်ငြိမ်ချမ်းသာတဲ့နေတဲ့လူမျိုးပါအဲ့ဒါလေးပဲပြောချင်ပါတယ်နော်အားလုံးဖြစ်တဲ့ကိစ္စကိုတခြားကိစ္စတွေကြီးညာတယ်တွေ့ရတယ်ဖတ်ရတယ်ဒီကိစ္စတစ်ခုမှနိုင်ငံတကာလို့နိုင်ငံသားဒရင်တောက်လည်းမပြောနိုင်ငံတကာအစိုးရလည်းဘာတစ်ခုမှမကြီးညာဘူးအဲ့ဒီတော့ကျတော့ကျွန်တော်ဟိန္ဒူပူဇော်စိတ်မှပ
ါရခိုင်ပြည်တော်မှာဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်သမားတွေရဲ့ဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီးကျန်ရှိရဲ့မိသားစုဝင်အချို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖမ်းဆီးခေါ်ဆောင်သွားကာအတင်းအကျပ်အစ္စလမ်ဘာသာတွင်းကိုတွတ်သွင်းတာတွေလုပ်ခဲ့တယ်လို့ဖမ်းဆီးခံအမျိုးသမီးတွေကပြောပါတယ်ဒါ့အပြင်ပြစ်ခတ်တပ်ဖြတ်မှုတွေမှာအားနည်းတဲ့အမျိုးသမီးတွေပါတပ်ဖြတ်ခံခဲ့ရတာတွေလူမမယ်ကလေးတွေပါအသက်ခံခဲ့ရတာရှိတယ်လို့သူတို့ကဆိုပါတယ်ဒီလိုတက်ချက်ခံခဲ့ရပေမဲ့နိုင်ငံတကာဘက်ကလူလူရှုမျက်ကွယ်ပြုထားတယ်လို့ဟိန္ဒူလူမှုကူညီရေးအဖွဲ့ဦးဆောင်ကော်မတီဝင်ရာဂူးနေမြင့်ကပြောဆိုလိုက်ပါတယ်
အဲ့တော့လူသားချင်းစာနာထောက်ထားတယ်ဆိုတာကျွန်တော်ဟိန္ဒူပြည်မပါဘူးလားဆိုပြီးနေရလူလူစိတ်ကောင်းကြလို့ဖြစ်တယ်တလမစာချစ်ဒီတလမတိုင်းနေကျွန်တော်ကတောက်လျှောက်တာကိုပြီးအောင်တစ်ပါလုံးကိုမီဒီယာရောအပေါ်လို့ကျွန်တော်ပြောတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်ကတောက်လျှောက်ပြုလာခဲ့ကြတယ်ကျူလာတာမှာဒီ4လလောက်ကြာပြီးတော့ဒီ Amnesty International AI ကဒီကိစ္စဟုတ်ပါတယ်လို့ထုတ်ပြန်လာတာနေတချို့မီဒီယာတွေကဒါမျိုးထုတ်ပြန်ကြတယ်ထုတ်ပြန်လို့ဆိုတော့ထုတ်ပြန်ရုံနေပဲကျွန်တော်တို့တွေကစာနာကလူသားချင်းစာနာတာထောက်ထားတာငဲ့ညာတာတနာတာဒီလိုဆက်တာဆိုတဲ့ဟာဘာသူ့မောက်ကိုမတွေ့ရအောင်ဘာမှကျွန်တော်တို့ကြည့်ရှုကျွန်တော်တို့ဒီလူဒုက္ခတွေတွေကိုကြည့်ရှုတာကူညီတာဘာကြောင့်ဆိုတော့လည်းဘာမှမရှိချက်ပါပါတယ်
ရရှိဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှာဟိန္ဒူဘာသာဝင်အယောက်400နီးပါးရှိနေပြီးမြန်မာနိုင်ငံကိုပြန်လာဖို့စောင့်ဆိုင်းနေတာတစ်နှစ်နီးပါးရှိနေပေမဲ့အခုချိန်ထိပြန်လာခွင့်မရသေးဘူးလို့သူကဆိုပါတယ်။သူတို့ပြန်လာဖို့အခက်အခဲရှိနေတာနဲ့ပတ်သက်လို့ဟိန္ဒူလူမှုကူညီရေးအဖွဲ့ဦးဆောင်ကော်မတီဝင်ရာဂူးနေမြင့်ကအခုလိုဆက်ပြောသွားပါတယ်
။ဒုက္ခတွေရတဲ့လာခြင်းတွေရတာနှိမ့်နေရှိနေပြီ။တနေ့ကြော်နေပြီအထုပ်ကိုပြင်ပြီးစောင့်နေတာ။ဒီဘက်ကမြန်မာနိုင်ငံအစိုးရကလည်းသူတို့လာရင်သူတို့တွေ့ဆိုဘယ်နေရာပါလို့အကုန်ဆောက်ပြီးအစင်းတွေကြီးလုပ်ပြီးဆောက်ထားပြီးပါပြီ။အောက်ဆောက်အဲ့လောက်ဖြစ်နေတယ်။အဲ့တော့ဒါမှမဟုတ်အဲ့လောက်ပြောနေကြတဲ့ကအခုသူတို့လာလို့မရသေးဘူးဆိုတော့အဓိကကတော့ဘင်္ဂလားဒေ့ရှ်ဘက်ကအစိုးရနဲ့ပတ်သက်သွားပြီ။ဒီကနေ့အစိုးရကယနေ့ချိန်ထိသူတို့ရှိလာပြီးတော့အဲ့မှရှိတဲ့ Proper RC ကလို့အဖတ်ရတယ်။ယနေ့ချိန်ထိလာပြီးသူတို့ဟိတ်ကူကမ်တွေလာပြီးတော့ဟိုပြန်မာလာစုနေဖို့နေတာစိတ်ရင်းလာကောက်တာပါညာမှသူတို့မရှိဘူး။အဲ့တော့အခုချိန်ထိလာလို့မရသေးဘူးနော်။
2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေတာရှိပါတယ်။မြန်မာအစိုးရကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြုပေမဲ့ဒီလူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတာရှိပါတယ်ရှင်။